အမေရိကန်သမ္မတထရမ့်ကိုတရားစွဲဆိုအရေးယူဖို့စတင်တော့မယ်ဆိုတဲ့အောက်လွတ်တော်လူများစုခေါင်းဆောင်ဒီမိုကရက်အမတ်နန်စီပေါ်လိုစီရဲ့ဆုံးဖြတ်ချက်ဟာသမ္မတထရမ့်2020ပြည့်နှစ်ရွေးကောက်ပွဲဝင်တဲ့အခါကြုံရမယ့်မတိကျမရေရာမှုတွေကိုပိုးပြီးတော့ရှုပ်ထွေးသွားစေခဲ့ပါတယ်။ပြည်သူစံတာကောက်ယူမှုတွေအရသမ္မတထရမ့်ဟာရွေးကောက်ပွဲမှာထက်မှန်ရွေးခံရရေးစီးပွားရေးအားကောင်းမှုနဲ့သူ့ကိုတစ်ဆာရှိထောက်ခံသူတွေပေါ်မှာမှီခိုနေရလိမ့်မယ်လို့ဆိုပါတယ်။ VOA ပြည်တွင်းသတင်းတောက်ဂျင်မဲလုံသတင်းပေးပို့ထားတာကိုတော့ကိုရဲမင်းထွန်းကပြောပြမှာပါရှင်
။နောက်တစ်ချိန်တက်တန်ရွေးကောက်ပွဲမဲဆွယ်လှူရှားမှုတွေမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာထောင်ချီရှိတဲ့သူ့ကိုဆက်ဆံမြဲမြဲထောက်ခံသူတွေရဲ့ထောက်ခံအားပေးမှုတွေကြောင့်သူ့ရဲ့အားရင်တွေပြန်လည်ပြည့်ဖြူလာရစမြဲပါ
။ Under this administration, America is working again. America is winning again.
လက်ရှိအစိုးရလက်အောက်မှာအမေရိကန်နိုင်ငံပြန်လည်ရှင်သန်နေပါပြီ။အမေရိကန်နိုင်ငံဟာအနိုင်တွေပြန်ရနေတယ်လို့အချိန်အတော်ကြာမရတယ်လို့ဖြစ်နေခဲ့တဲ့လေးစားခံရမှုတွေကိုလည်းအခုပြန်ရနေပါပြီ
။ဒါပေမဲ့လည်းအခုချိန်မှာတော့အောက်လွတ်တော်ဒီမိုကရက်အမတ်တွေဥဆောင်မဲ့တရားစွဲဆိုအရေးယူမှု impeachment ကိုရင်ဆိုင်နေရပါပြီ။ဒီကိစ္စမှာသမ္မတထရမ့်ကယူကရိန်းသမ္မတကိုတယ်လီဖုန်းဆက်ပြီးဖိအားပေးခဲ့တဲ့ကိစ္စလည်းတစ်စိတ်တစ်ပိုင်းပါဝင်ခဲ့ပါတယ်။သမ္မတထရမ့်ကယူကရိန်းကိုဖိအားပေးပြီးသူ့ပြိုင်ဘက်ဂျိုးဘိုင်ဒန်ရဲ့သားအကြောင်းစစ်ဆေးခိုင်းခဲ့တာပါ။ဗုဒ္ဓဟူးနေ့မှာပဲအဲ့ဒီဖုန်းထဲပြောတဲ့စကားတွေကိုအင်ဖြူရောကထုတ်ပြန်ပေးခဲ့ရပါတယ်။အောက်လွတ်တော်လူများစုခေါင်းဆောင်နန်စီပီလိုစီကဒီကိစ္စသမ္မတမှာတာဝန်ရှိတယ်လို့ပြောပါတယ်
။ The president must be held accountable. No one is above the law.
ဘာရအနေနဲ့ဒီကိစ္စကိုတာဝန်ယူရပါမယ်။ဘသူမှဥပဒေအထက်မှာရှိမနေရပါဘူ
းသမရဟာအာနာအလွဲသုံးစားလုပ်နေတယ်လို့လည်းဒုတိယသမရဟောင်းဂျိုးဘိုင်ဒန်ကမဲဆွယ်ပွဲမှာဆွဆွဲခဲ့ပါတယ
် Whoever president who believes there's no limit to his power, whoever president who believes he can do anything and get away with it
ကျွန်တော်တို့မှာဘာလို့လို့ဖြစ်မြောက်ပြီးတော့အပြစ်ကနေအမြဲလွတ်တယ်လို့ထင်နေတဲ့သမရတယောက်ရှိပါတယ်ကျွန်တော်တို့မှာသူဟာဥပဒေအထက်မှာရှိတယ်လို့ထင်နေတဲ့သမရတယောက်လည်းရှိပါတယ်
သမ္မတထရမ့်ကတော့သူဘာအမှားမှမလုပ်ကြောင်းညှင်းဆိုထားသလိုဒီမိုကရက်တွေရဲ့သူ့အပေါ်တရားစွဲဆိုမှုဟာနောက်ဆုံးမှာတော့သူပြန်လဲရွေးကောက်ခံရရေးအထောက်အကူဖြစ်စေမယ်လို့လည်းပြောခဲ့ပါတယ
်
ဒရင်းကောင်တွေကတော့မဲဆန္ဒရှင်တွေကိုယ်တိုင်ကဘာတွေဖြစ်တယ်လဲဆိုတာသိနေတယ်လေဒါကြောင့်လဲသူတို့ကဒါဟာရွေးကောက်ပွဲအတွက်ကောင်းတယ်လို့ပြောတာပေါ့ဒါပေမဲ့ခင်ဗျားတို့သိပါသလားတိုင်းပြည်အတွက်တော့မကောင်းပါဘူး
အခုလိုတရားစွဲဆိုဖို့ကိစ္စအတွက်စူးစမ်းမှုတွေစတင်လှုပ်ဆောင်မယ်ဆိုတဲ့ဆုံးဖြတ်ချက်ဟာသမ္မတထရမ့်ရဲ့ပြန်လည်ရွေးကောက်ခံရရေးအတွက်မရေရာမသေးချာမှုတွေများလာသလိုအမေရိကန်စီးပွားရေးကိုလည်းအားနည်းသွားဖို့အရေးလည်းရှိနေပါတယ်။ Virginia တက္ကသိုလ်ကလေ့လာသုံးသပ်သူ Kyle Condit ကအခုလိုပြောပါတယ
်။ I really think this 2020 election is kind of a 50-50 sort of proposition at this point.
ဒီ2020ပြည်ရွေးကောက်ပွဲကတော့ Trump ကိုထောက်ခံသူနဲ့ဆန့်ကျင်ကြသူတွေအကြား50 50ရှိတဲ့အနေထားပါစီးပွားရေးကိစ္စစီးရေးကိစ္စညဉ့်ညံ့ရေးကိစ္စတွေဘာဖြစ်လာမလဲဘယ်သူမှမသိနိုင်ပါဘူးဒီမိုကရက်သမ္မတလောင်းဘာလဲဘယ်လိုလဲဆိုတာလည်းမသိနိုင်ပါဘူ
းပြည်သူသဘောထားစစ်တမ်းမှာတော့နောက်ရွေးကောက်ပွဲမှာထရမ့်အတွက်လူထောက်ခံမှုပြန်ပြနှုံကြဆဲနေပြီးသူ့ကိုဆွတ်ဆွတ်မြတ်မြတ်ထောက်ခံသူတွေအပေါ်မှာသာမိခိုနေရမှာဖြစ်တယ်လို့ USA Today သတင်းစာက Susan Page ကပြောပါတယ်
President Trump's great strength is that he has a core of supporters who are going to be with him no matter what. His biggest problem is that core is not a majority.
ဘာဖြစ်ဖြစ်သူ့ကိုပဲထောက်ခံကြမယ်အမကန်မဲဆန္ဒရှင်တွေရှိနေတာကသမ္မတထရမ့်ရဲ့အားသာချက်ပါသူ့ပြဿနာကအဲ့ဒီမဲဆန္ဒရှင်တွေကမဲပေးသူအမေရိကန်အများစုကြီးတော့မဟုတ်ကြဘူး40ရာခိုင်နှုန်းလောက်တော့ရှိမယ
်ဒါပေမဲ့အမေရိကန်စီးပွားရေးတောင့်တင်းနေသူတွေထရမ့်အတွက်အကျိုးရှိနေမှာဖြစ်တယ်လို့လည်း Republican Party ရွေးကောက်ပွဲကြံကျင်သူ John Fihere ကပြောပါတယ်သမ္မတထရမ့်အနေနဲ့ကတော့နောက်တစ်ကြိမ်သက်တမ်းရွေးကောက်ပွဲတွေမှာရှုံးနိမ့်ခဲ့ရသူဒီမိုကရက်သမ္မတဟောင်း Jimmy Carter နဲ့ Republican သမ္မတဟောင်း George H.W. Bush နှစ်ဦးတို့ရဲ့ကံကြမ္မာမျိုးကိုရှောင်ရှားသွားနိုင်လိမ့်မယ်လို့မျှော်လင့်နေကြောင်းပါခင်ဗျာ